တရုတ်အီရန်မြောက်ကိုရီးယားနဲ့ရုရှားအန္တရာယ်ကိုရင်ဆိုင်ပြစ်စစ်ဖို့စစ်မဟာဗျူဟာတွေကိုပြန်လည်သုံးသပ်မယ်လို့ဗြိတိန်နိုင်ငံကအင်ကာဒေကပြောလိုက်ပါတယ်။ဘူအန်ရဲ့ကြီးပြီးအပြောင်းလဲများတဲ့ကမ္ဘာမှာနေထိုင်နေကြရတဲ့အတိုင်းအမျိုးသားကာကွယ်ရေးကိုချစ်ကပ်ရမှရှင်းလင်းပြတ်သားတဲ့အမြင်စစ်နဲ့ရှုမြင်မယ်လို့ဗြိတိန်ဝန်ကြီးချုပ်သစ်ဂီယာစတာမတ်ကထုတ်ပြန်ကြမှာဆိုပါတယ်။မြောက်အတ္တန်တိတ်စစ်ရဲမဟာမိတ်ဖွဲ့နေတို့ထိုက်သည့်အစည်းအဝေးအပြီးတပတ်ကြာမှခုလိုထုတ်ပြန်လိုက်တာပါ။ပြည်ထောင်ကာကွယ်ရေးအသုံးစိတ်ကိုလည်းလက်ရှိ 1.3 ရာနှုန်းကနေ 1.5 ရာနှုန်းအထိတိုးမြင့်မယ်လို့လဲစတမတ်ကအင်ကာနေမှာထပ်မံကတိပြုလိုက်ပါတယ်။ပြည်ထောင်စစ်မဟာဗျူဟာပြန်တဲ့သုံးသပ်ရေးအဖွဲ့ကိုနေတို့အတွေ့အမှုချုပ်ဟောင်းဂျော့ချ်ရောဘတ်ဆန်ကဦးဆောင်မှဖြစ်ပြီးယခင်အမေရိကသမ္မတချန်ပီဖီယိုနာဟဲလ်နဲ့ UK လက်နက်ကိုင်တံပြားစစ်စီရေးညွှန်ကြားမှုဟောင်းဗိုလ်ချုပ်ကြီးရစ်ချတ်ဘယ်ရွန်စတုတ်ကအဖွဲ့ဝင်ဖြစ်ပါဝင်ကြမှာပါ။အဖွဲ့ရဲ့အစည်းအဝေးကစားဖို့လာမဲ့ပထမ6လပိုင်းမှာတင်ပြဖို့စီစဉ်ထားပါတယ်။